နောက်ကိုရီးယားရဲ့ချင်းချောင်းနိုင်တဲ့အနေနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာဟိုင်ဝိုင်းမှာတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားဟာတပင်တကာစွန့်နေတဲ့အဆင့်မှာရှိတယ်လို့စနေနေ့စီးပွေးပြီးသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကပြောလိုက်ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးယိုရှိမာဆာဟာယာရှိနဲ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးချောင်ဦးယန်းတို့နဲ့စကားပြောပြီးသုံးနိုင်ငံဟာလုံးဝညီညွတ်နေတယ်လို့ဘလင်ကင်ကပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရှေ့ဆက်ဆောင်ရွက်ရမယ့်ခြေလှမ်းတွေကိုလည်းသုံးနိုင်ငံဟာရင်းရင်းနှီးနှီးတိုင်ပင်နှီးနှောကြတယ်လို့သူကဆိုပါတယ်။မြောက်ကိုရီးယားကိုတွေ့ဆုံဆွေးနွေးမှုနဲ့ဥပဒေနဲ့လောက်ရတွေ့ကိုရပ်ဆိုင်းမှုသုံးနိုင်ငံချင်းများချက်မှာတောင်းဆိုထားတယ်လို့မြောက်ကိုရီးယားပေါ်ရန်လိုတဲ့သဘောထားမရှိပဲဘလို့ချိုတင်သတ်မှတ်ချက်မှမထားပဲဆွေးနွေးလိုတဲ့အကြောင်းလဲကန့်လန့်ထားကြပါတယ်။အမေရိကန်ကပိတ်ဆို့အရေးယူထားတာတွေကိုညှော့လာအောင်ဒုံးကျည်တွေကိုဆန့်တက်နေတာဖြစ်တယ်လို့သုံးသပ်သူတွေကတော့ပြောကြပါတယ်။အမေရိကန်ကလည်းအဲ့ဒီလိုပိတ်ဆို့ထားတာတွေကိုနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးရှော့ချတ်တောက်ပြီးတဲ့သဘောတူညီချက်မရရှိဘဲနဲ့ဖြစ်လျှော့မပေးလိုပါဘူး။အမေရိကန်ရဲ့ရန်လိုတဲ့လောက်ရတွေကိုမရဖဲသူ့ရဲ့နျူကလ িয়ার စမ်းသပ်ချက်တွေကိုရပ်မပေးဘူးလို့မြောက်ကိုရီးယားကလည်းပြောထားပါတယ်။အိုလံပစ်ပွဲပြီးမှစမ်းသပ်မှုတွေကိုမြောက်ကိုရီးယားကတိုးလှုပ်လာအောင်မယ်လို့သုံးသပ်သူတွေကတော့ခံမှန်းထားကြပါတယ်။